လူနာတင်ရင်တွေအတွက်လိုအပ်တဲ့ပစ္စည်းဝယ်ယူတာ BBI စေးရုံအတွက်စေးဝါးကုန်ရံဝယ်တာတွေမှာတင်နာခေါ်ယူခြင်းမရှိဘဲဒီတိုင်းဝယ်လိုက်တဲ့အတွက်နိုင်ငံတော်သမ္မတရုံးကအနာပေးလိုက်တာဖြစ်ကြောင်းပြည်သူ့လွှတ်တော်ရင်းနှီးမြှုပ်နှံမှုနဲ့ဆက်မှုဖွံ့ဖြိုးတိုးတက်ရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်ကျော်ဦးကပြောပါတယ
်။ကျွန်တော်တို့ကြားတာတော့တင်ပြသား2019မှာကျွန်တော်ညင်ကြတယ်လုပ်ငန်းတွေလုပ်တဲ့အခါမှာတင်နာခေါ်ယူရမယ်ဆိုတော့ပြန်ဖောက်ချက်တော့နော်။အဲဒီ BBI တွေရောဝယ်တာရဲ့နောက်ကျွန်တော်တို့လူနာတင်ကားတွေအတွက်ကားတွေဝယ်တာရဲ့အဲဒီမှာသူတင်နာမခေါ်ဘဲနဲ့ဝယ်ယူရတဲ့ပြောတာ။ဘတ်ဂျက်တင်တဲ့အချိန်မှာတော့ဒီနာရင်ကားလေးစားဘတ်ဂျက်သုံးနေတာမတွေ့တော့ကျွန်တော်တို့မင်းနဲ့ဒီဘတ်ဂျက်ဒီပတ်စံတွေရသုံးပါလေပေါ့နော်။အဲတော့သူကသာမန်အသုံးစရိတ်နဲ့ကြောင်းသုံးနေဆိုရအောင်။အကျွန်တော်ကောင်တီမှာတော့အလောက်ပဲရှိတယ်။
စမုဝင်ကြီးဦးခင်မောင်ချိုရာထူးကနေနှုတ်ထွက်သွားရတဲ့နောက်ကွယ်မှာလူနာတင်ရင်ကိစ္စတွေပါဝင်နေတယ်လို့သိရပါတယ်။တက်ဆင်ထုတ်လုပ်လိုက်တဲ့လူနာတင်ရင်တွေဟာတစည်းကိုငွေကျပ်3,900ကျော်ရှိနေတဲ့အတွက်ပြည်တွင်းထုတ်လုပ်မှုဟာပြည်ပတင်သွင်းမှုထက်များပြားနေတဲ့အတွက်ဝေဖန်မှုတွေဖြစ်ခဲ့ပါတယ်။2019ခုနှစ်မေလပိုင်းမှာစမုဝင်ကြီးဌာနရဲ့တနှစ်တာကာလအတွင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာစက်မှုဝန်ကြီးဌာနအမှတ်15အကြီးစားဆက်ယုံတာဂရကထုတ်လုပ်တဲ့လူနာတင်ရင်အစီး50ကျော်ကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအတွက်ထုတ်လုပ်ပေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောထားပါဗျ။လူနာတင်ရင်ဝယ်ယူမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကားရောင်းဝယ်ရေးအသင်းရန်ကုန်ရဲ့ဥက္ကဋ္ဌဦးအောင်တန်ဝင်းကအခုလိုပြောပါဗျ။ဟုတ်တယ
်ဆိုတော့ရေတော့သူက S3 လုံးမှာဟိုဆက်ယုံမှုလုပ်လာတာဆက်ယုံမှုလုပ်လာတယ်ဆိုတော့သူ့ရဲ့အကြောင်းတွေကငါတို့ကစာချအစာအပြည့်မှာအကုန်သိတယ်သူနဲ့ကလည်းပြင်းပြပေါက်ပဲအဆက်ယုံတဲ့သူနဲ့ပြင်းပြပေါက်ပဲဒီမှာဆိုသူလုံးတက်ကြိုင်တာတွေအကုန်လုံးသိတယ်ဘောဟာဥမာရာသီကပြုတ်သွားတော့ဘာဖြစ်တယ်ညာဖြစ်တယ်ကြာတော့လဲအဲသူကလည်းစားမှုပေါ်မှာမဟုတ်ဘူးလို့ပဲနိုင်ငံတော်ဆိုတာနေပြီးသူချုပ်လိုက်တဲ့ဘိုင်းပေါ့ဖြစ်တာလည်းဟိုတော်ရင်လူနာတင်ရင်းနဲ့ပတ်သက်ပြီးဖြစ်လာတဲ့အားတွေတင်သွင်းလာတဲ့ငါတို့ပြည်သူရဲ့အကုန်မရနေပြီးသူတို့လုံးတာတွေဖြစ်တယ်တကယ်ကြီးရနေပေါင်းပြီးစက်မတင်တော့ဘူးသူကသွားဟိုသွားနေရမှာလုံးတာတွေပေါ့နော်အဲ့ဒါဒီပေါ့အဲ့ဒါဒီရတဲ့သူကသိပြီးသားဆိုတော့လည်းဘာမှမပြောချင်တော့ဘူ
းဘီဗန်စိတ်ယုံအတွက်စေဝါကုံညံဝဲတာတွေမှာတင်နာခေါ်ယူခြင်းမရှိတာနဲ့ပတ်သက်ပြီးစက်မှုဝင်ကြီးဌာနရဲ့ဒုတိယအမြင်နဲ့အတွင်းဝင်ဟောင်းတူဦးဖြစ်တဲ့ဦးတင်ဦးကတင်နာခေါ်ယူတဲ့ကိစ္စနဲ့မဆိုင်ဘူးလို့သူ့အမြင်ကိုပြောပါတယ
်။ပြောရမှာရှိပါဘူး။သူတော့လည်းသူထရက်တာဆိုတော့လေ။အကတိမဟုတ်ဘူးကတင်နာဆိုတာကဈေးနဲ့လုံးဟာယူရမယ်ဆိုတာမဟုတ်ဘူးလေ။တင်နာဆိုတာကိုယ့်ရဲ့ဟိုကြိုက်တဲ့ပစ္စည်းကိုသူကဟိုတော့ယူရတာ哦။တချို့ကဈေးများရမြမယ်တချို့ကဈေးနဲ့နေမယ်။သူတို့အချိန်မီပြီးသွင်းနိုင်တာလို့ပြီးတော့ဈေးများရမလို့ကျွန်တော်တို့ရဲ့ဟိုစပက်နဲ့ကြိုက်တာတော့အဲ့လိုတွေရှိသေးတယ်လေ။ဟိုမတင်တတ်လို့ဘာဖြစ်ရင်တော့မပြောတာဘူးပေါ့နော်။ကျွန်တော်သိသလောက်တော့မဆိုင်ဘူးလို့အဲတင်လာနေတော့မဆိုင်ဘူး
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်နိုင်ငံတော်သမ္မတဟောင်းဦးထင်ကျော်အပါအဝင်ပြည်ထောင်စုဝန်ကြီးနဲ့တိုင်းပြည်နယ်ဝန်ကြီးအဖြစ်တာဝန်ကရက်စဲမှုတွေမှာဦးခင်မောင်ချိုအပါအဝင်15ဦးရှိသွားပြီးတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ကတော့အမှုဖွင့်စစ်ဆေးနေပါလေ။အစိုးရအနေနဲ့ဝင်ကြီးတွေအနာပေးလိုက်တာတွေနဲ့ပတ်သက်ပြီးပြည်သူတွေကိုပွင့်လင်းမြင်သာစွာချပြသင့်ပြီးအဂတိကျူးလွန်သူတွေကိုဥပဒေအရအရေးယူဖို့လိုအပ်တယ်လို့တရားလွှတ်တော်ရှေ့နေဦးခင်မောင်စောကပြောပါတယ်
။ဟွာအဂတိနဲ့ညှိတယ်ဆိုရင်တော့ညှိတဲ့အကြောင်ပြက်ပြက်သွားသွားလုတင်တာပေါ့ဗျာ။နော်အခုတော့ဟိုသူထွက်ထားထွက်စားသူတင်တာကိုပဲလက်ခံလိုက်တယ်လို့လို့နော်။နောက်တခါဘာမှဆက်ပြီးတော့လုံမလားမလုံမလားမသေးကြသလိုလို့ဥသာမျိုးအဲ့ဒါမျိုးတော့ကောင်းပေါ့။ဟိုရှေ့နေတွေလည်းအဲ့လိုပဲမြင်ရမှာပဲ။နောက်တခါကြံတဲ့လူတွေလည်းအဲ့လိုဝင်ညမှာပေါ့ဗျာနော်
လက်ရှိချိန်မှာလျှက်စစ်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ဒုဝင်ကြီးကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးမှုတွေပြုလုပ်နေကြောင်းသိရပါတယ်ခင်ဗျာကျွန်တော်အောင်သိန်ခါပါ